ဂျပန်နိုင်ငံရဲ့စီးပွားရေးဟာပြန်လည်လှန်ထာစပြုနေပြီဖြစ်ပြီးတင်းငွေတွေနဲ့လွှတ်တော်ဆိုင်ရာရွေးကောက်ပွဲမှာသူ့ကိုထောက်ခံအားပေးဖို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောပါရယ်အထက်လွှတ်တော်ရွေးကောက်ပွဲမတိုင်မီတည့်ရက်အလိုစနေနေ့ကတိုကျိုမြို့မှာမစ္စတာအာဘေကအခုလိုပြောခဲ့တာပါတင်းငွေတွေနဲ့မှာကျင်းပမယ့်ရွေးကောက်ပွဲမှာအနိုင်ရခဲ့ရင်တော့မစ္စတာအာဘေရဲ့ Liberal Democratic Party LDP နဲ့သူ့ရဲ့မဟာမိတ် New Komi Ito Party တို့ဟာပါလီမန်နှစ်ရက်လုံးကိုထိန်းချုပ်နိုင်မှာပါဒါဟာဒီနှစ်ပိုင်းနဲ့အတွင်းအစိုးရရဲ့ရည်မှန်းချက်တစ်ခုလည်းဖြစ်နေတာပါအထူးသဖြင့်ဂျပန်နိုင်ငံအနေနဲ့အသက်အရွယ်ကြီးရင်သူအရေးအတွက်နဲ့နိုင်ငံအကျွေးပမာဏတိုးမြှားလာတာစတဲ့အခက်အခဲတွေကိုရင်ဆိုင်နေရချိန်မှာဒီလိုပါလီမန်ကိုထိန်းချုပ်ထားနိုင်တဲ့အခွင့်အရေးကိုရရင်ဥပဒေတွေကိုအတည်ပြုနိုင်ဖို့ပိုးပြီးလွယ်ကူတဲ့အခွင့်အရေးကိုလည်းရမှာဖြစ်ပါတယ်မစ္စတာအာဘေနဲ့ LDP ပါတီဝင်တွေဟာဒုတိယကမ္ဘာစစ်နောက်ပိုင်းအမေရိကန်ပြည်အောင်စုကမူကြမ်းရေးဆွဲပေးခဲ့တဲ့ဂျပန်နိုင်ငံရဲ့စစ်ဆန့်ကျင်တဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုလည်းပြင်ဆင်နေကြတာပါဒီလိုပြင်ဆင်နိုင်ရင်တော့ဂျပန်တက်မတော်ရဲ့အခမ်းကဏ္ဍကိုမြင့်တင်ပေးနိုင်မှာဖြစ်ပြီးကျောင်းသားတွေကိုမျိုးချစ်စိတ်ဓာတ်နဲ့ပတ်သက်တဲ့အကြောင်းကိုပုံမိုတင်ကြားပေးနိုင်တဲ့ပညာရေးစနစ်ကိုလည်းပြောင်းလဲခြင်းကြတာပါ